နာဂအမျိုးသားဆိုရှယ်လစ်ကောင်စီကပ်ပလန် NSCNK အနေနဲ့27ရာစုပင်လုံညီလာခံမှာတိုင်းသားမျိုးနွယ်စုတစ်ခုအနေနဲ့ဝင်ရောက်ဆွေးနွေးမှာမဟုတ်ပေမဲ့လည်းညီလာခံကိုတော့လိလာသူအဖြစ်နဲ့တဲရောက်မှာဖြစ်တယ်လို့ဒီကနေ့ပြောကြားသွားပါတယ်သူတို့ကမြန်မာအစိုးရတဲ့နဲ့ပူပေါင်းပြီးဒေသဖွံ့ဖြိုးရေးတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်အပြည့်စုံကိုတော့ညီညာရေးအကျိုးဆွေးနွေးပွဲမှာကိုယ်တိုင်သွားရောက်သတင်းယူတဲ့ VOA သတင်းတော့မေခါကတင်ပြမှာပါ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာကျင်းပပြုလုပ်မဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးပါဝင်နိုင်ရေးအတွက်အစိုးရကတိုင်းရင်းသားပေါင်းစုံနဲ့အကြိုညှိနှိုင်းမှုတွေပြုလုပ်နေပါတယ်ဒီကနေ့မှာတော့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံချိုတင်ပြင်ဆင်ရေးကော်မတီတို့တွေ့ဆုံချိန်မှာနာဂအဖွဲ့ကအဖွဲ့ကောင်းဆောင်ဦးအန်ကန်ကအခုလိုပြောဆိုလိုက်တာပါ။နာဂဒေတာညဉ့်ညင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေကိုသာဥတီလှုပ်ဆောင်သွားလိုတယ်လို့ဦးအန်ကန်ကပြောပါရယ်။တိုင်းရင်းသားမျိုးနွယ်စုတစ်ခုအနေနဲ့လာမယ့်27ရာစုပင်လုံညီလာခံမှာဘယ်အကြောင်းအရာဘယ်နိုင်ငံရေးကိစ္စကိုမှဝင်ရောက်ဆွေးနွေးမှာမဟုတ်ဘဲလေးလာသူအနေနဲ့သာတက်ရောက်မယ်လို့သူကခုလိုပြောပါရယ်
။27ရာစုပင်လုံစာချုပ်ပင်လုံညီလာခံ27ပင်လုံညီလာခံမှာလည်းကျွန်တော်တို့လေးလာသူဖြစ်ဖြစ်စေတုံ့ပြန်လဲကျွန်တော်တို့ပါဝင်ပြီးမှကျွန်တော်တက်ရောက်ဟုတ်ဖြစ်တယ်ဒါမဲ့ကျောင်းနေငါရဲ့ဆွေးနွေးမှုအပိုင်းမှာတော့ကျွန်တော်တို့ပါဝင်မှာမဟုတ်ပါဘူးကျွန်တော်တို့ကဒေတာဖွံ့ဖြိုးရေးနောက်ဒေတာအေးချမ်းရေးကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်တယ်ဂျန်နဲ့ခန္ဓာရရတော့ကျွန်တော်တို့မှာဘာမှလဲဟောပေါ့အချင်းကမတန်တဲ့တဲ့ကျွန်တော်တို့ဆောင်ရွက်နေမှာမဟုတ်ဘူးဒီဒေတာဖွံ့ဖြိုးရေးနဲ့ကျွန်တော်တို့ဒေတာအေးချမ်းရေးကိုလိုအပ်ချက်ကိုကျွန်တော်ဒေတာမှာလိုအပ်တာပေါ့ကျွန်တော်အခုတက်လာလို့လည်းဆွေးရနေတဲ့တည်းပြီးတော့ကျွန်တော်ဆက်ဆံမှာဖြစ်တယ်
။နာဂအဖွဲ့အနေနဲ့ဒေတာဖွံ့ဖြိုးရေးပညာရေးကဏ္ဍမှာနောက်ကျနေတာကြောင့်နိုင်ငံရေးဆွေးနွေးဖို့အစီအစဉ်တွေကိုဦးစားမပေးဘဲဒေတာဖွံ့ဖြိုးရေးနဲ့ပညာရေးကဏ္ဍကိုသာဖွံ့ဖြိုးတိုးတက်အောင်ဦးစားပေးလှုပ်ဆောင်သွားဖို့ပဲဆန္ဒရှိတယ်လို့ဦးအန်ကန်ကပြောပါတယ်။ဒီကနေ့အစိုးရနဲ့နာဂအဖွဲ့တို့ဆွေးနွေးတာမှာခန့်မှန်းအချိန်2နာရီခန့်သာကြာမိခဲ့ပါတယ်။ဆွေးနွေးမှုအချင်းချုပ်ကိုတော့27ရာစုပင်လုံချိုတင်ပြင်ဆင်ရေးကော်မတီတွင်မှဦးလာမောင်ရွှေကခုလိုပြောပြပါတယ်။
ဒီကကော်မတီဘက်ကတော့ဒီညီလာခံကိုတက်ရောက်နေဖို့အတွက်ပြင်ကြတယ်လို့ရှင်းလင်းတင်ပြတော့တကယ်တမ်းကတော့ကျွန်တော်တို့အနေနဲ့တော့ဒီဆရာလို့ရှိတဲ့ဆရာလို့လည်းအကြောင်းကြောင့်တော့ဆရာလို့ဖိတ်ကြားလို့ရှင်းပြရဖြစ်တဲ့အတွက်ဒီနေ့ကျွန်တော်တို့ရဲ့ရှင်းလင်းတင်ပြမှုရအောင်တော့ပြီးပါပြီ NSCNK ဘက်ကလည်းပို့တယ်လေးဦးနဲ့အကျိုးဆောင်ပေးတယ်အဲကျွန်တော်တို့ဘက်ကတော့ဖိတ်ကြားပြီးတော့ရှင်းလင်းတင်ပြရတယ်ရှိတယ်ပြီးတော့ဆက်လက်ပြီးတော့လည်းကျွန်တော်တို့ဒီမိလာကတရားဖို့နဲ့ပူအောင်ဆောင်ဖို့ကိုရှင်းပြခဲ့တဲ့အတွက်ဒီနေ့ကျွန်တော်အားလုံးကတော့ဒုစရဏဆွေးနွေးခဲ့ပါတယ်
နာဂအဖွဲ့ဟာ2012ခုနှစ် AP 9ရက်ထဲကအစိုးရနဲ့ပြည်내အဆင့်ပနာမငြိမ်းချမ်းရေးတာရယူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုပါ။စကိုင်းတိုင်းဒေသကြီးမှာရှိနေတဲ့ခန်းဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှိနေတဲ့လဟဲလက်ရှိနန်ညွန်းစတဲ့ဒေသများနဲ့အိန္ဒိယအရှေ့မြောက်ပိုင်းပြည်내များတွေမှာတပ်စခန်းတွေရှိရလို့အဲ့ဒီအဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာပြည်내အဆင့်သာပြည့်ရည်လက်မှတ်ရေးထိုးထားစေဖြစ်တာကြောင့်တနိုင်ငံလုံးပြည်ခတ်ရေးဆိုင်ရာမှာပါဝင်လက်မှတ်ရေးထိုးဖို့နဲ့ပတ်သက်ပြီးမင်းမြန်ရမှာတော့ဥဟန်ကန်ကအခုလိုဖြေကြားခဲ့ပါတယ်
။ဒါတော့ကျွန်တော်တို့လည်းကျွန်တော်ပြည်ညနေကြတာပြည်ခတ်ရေးဆိုင်ရာဆိုတော့တပြည်လုံးငင်းချိုင်းမှုစူးစမ်းဆောင်ရွက်ကြဆိုတော့အင်္ဂါတင်ပြပါမယ်။ဒါသူကမတူဆိုတာဒါကျွန်တော်တို့ကခုနပြောလိုပဲကျွန်တော်တူတဲ့အနေနဲ့စုံပြလို့မလုပ်ရဘူး။ဒါဖြစ်ကျွန်တော်တို့ကဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်မှတိတ်မှလည်းလူကြီးတွေအပွဲစီးရှိပါတယ်အပွဲစီးပုံမှာဖြစ်လမ်းညွန်မှာတက်ကျွန်တော်ဆောင်ရရမှာဖြစ်တယ်ဘွေးရဲ့သဘောထားဆိုတော့ကျွန်တော်ခုနပြောသလိုပါပဲကျွန်တော်တို့ကတော့ဆက်လက်ပြီးတော့ကျွန်တော်တို့ဒေတာဖွင့်ပေးရတဲ့အကြောင်းကိုပဲဆက်လက်ဆောင်ရသွားမယ်ဒီနောက်ကျွန်တော်တို့ဒေတာကိုအေးချမ်းအောင်အေးချမ်းတဲ့ဒေတာကိုကျွန်တော်တို့ဆောင်ရသွားမယ်အဲ့ဒါပဲတိကျတော့ဒီကဝယ်ဆောင်ရနေမှာဖြစ်တယ
်နာဂအဖွဲ့အနေနဲ့လက်ရှိ NCA ရေးဆွဲရမှာပါဝင်ခဲ့ခြင်းလည်းမရှိပါဘူး NCA ဆွေးနွေးပွဲတွေကို၅ချိန်ခန့်သာလေ့လာသူအဖြစ်တက်ရောက်ခဲ့မှုပါတယ်နာဂအဖွဲ့အနေနဲ့ပြည်내အဆင့်ငင်းငင်းရေးသာယူထားပေမဲ့အဲ့ဒီငင်းငင်းရေးယူပြီးကြတဲ့အတက်မတော်နဲ့တခါမှတိုက်ပွဲတွေဖြစ်ပွားခဲ့တာမရှိခဲ့သေးပါဘူး။ဒါပေမဲ့အိန္ဒိယတက်မတော်အိန္ဒိယနယ်ကြားဆောင်တပ်တို့နဲ့တော့မြန်မာအိန္ဒိယနယ်စပ်မှာမကြာခဏဆိုသူတို့တိုက်ပွဲတွေဖြစ်ပွားနေတာတွေရှိပါလိမ့်ရှင်။